အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးမှာအင်္ဂါနေ့မနက်ကတာလီဘန်လက်နက်ကိုင်အဖွဲ့ရဲ့အစီကံဘုတ်ခွဲတိုက်ခိုက်မှုကြောင့်လူ30ဦးထက်မနည်းသေဆုံးပြီး329ယောက်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့ကဘူးမြို့တော်ကအာဖဂန်ရဲတပ်ဖွဲ့နဲ့ကျန်းမာရေးအရာရှိတွေကပြောပါရယ်အစိုးရရာရှိတွေအတွက်လုံခြုံရေးယူထားရတဲ့အာဖဂန်ထောက်လှမ်းရေးအေဂျင်စီလက်အောက်လုံခြုံရေးအထူးတပ်ဖွဲ့တစ်ခုစခန်းချတဲ့အဆောက်အဦကိုပြစ်မှတ်ထားပြီးအသေးခံဘုတ်ခွဲသူကတိုက်ခိုက်ခဲ့တာလို့အစိုးရရာရှိတွေကပြောပါရယ်တိုက်ခိုက်တဲ့သူကအဲ့ဒီအဆောက်အဦအဝင်ပေါက်နားမှာဒေသစံတော်ချိန်မနက်9နာရီလောက်ကဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ကားကိုဖောက်ခွဲပြီးတော့အစတင်တိုက်ခိုက်ခဲ့တာပါ။ကားထဲမှာတော့ဖောက်ခွဲရေးပစ္စည်းကီလိုဂရမ်ရာနဲ့ချီပါတယ်လို့အာဖဂန်နစ္စတန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရစဒစ်ဒီကသတင်းတောက်တွေကိုပြောပါတယ်။တိုက်ခိုက်သူပနက်ဦးပါဝင်တယ်လေအတိအကျသိရဖို့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပေမဲ့လုံခြုံရေးအားနည်းမှုကြောင့်အခုလိုလူတွေတည်တဲ့အထိတိုက်ခိုက်ခံရတာဖြစ်တယ်လို့ပြောခွင့်ရသူကဝန်ခံပြောဆိုသွားပါတယ်။နောက်ပိုင်းမှာတိုက်ခိုက်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြအပြန်အလှန်ပြစ်ခတ်မှုတွေနိုင်အတော်ကြာခဲ့ပြီးတော့တိုက်ခိုက်သူအလုံးသိဆုံးခဲ့တယ်လို့လည်းဆိုရအရာရှိတွေကပြောပါတယ်။တချို့ကတော့သူတို့ဟာသူတို့အသေးခံပုတ်ခွဲအဆုံးစီရင်ခဲ့ကြတာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အာဖဂန်နစ္စတန်သမ္မတအက်စရက်ဂန်နီကပြည်ပြထန်တဲ့ဝေဖန်ချက်ထားပါတယ်ရှင်။